Welcome to the Voice of America in Burmese.
Mingala si de mena ken pja ba de kya VOA American tan ye 2022 khu ne April 25 ye tanin la ni mena ken season ne go American pyaung su Washington DC myu ro ga ni line do meter 2440 51 ne line la 190 a pyin VOA ye Facebook YouTube sa myin na ga ba yut tan a pyin ne aku be chano ro dai yak tin set ni ba bi kya ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းထေတန်းရောက်သတင်းတွေတင်ပြတဲ့အခါအမေရိကန်ဝန်ကြီးတွေယူကရိန်းနိုင်ငံကိုရောက်ရှိနေချိန်မှာပဲရုရှားတပ်တွေကနေရာတချို့ကိုဘုံကျဲတိုက်ခိုက်ပါတယ်တခါသမ္မတဂျိုးဘိုက်ဒန်မကြာခင်မှာအစ္စရေးကိုတွားရောက်မှာဖြစ်ပါတယ်အဲနောက်မှာတော့ဒီပြင်သစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတမက်ခရွန်ကအလားအလာအရန်ကိုကောင်းနေပါတယ်ဒီလိုသတင်းတွေအပြင်စစ်ကောင်စီဥက္ကဋ္ဌကနေဖိတ်ကြားတဲ့ညဉ့်ညဉ့်ရေးဆွေးနွေးပွဲမှာ NUG PDF တွေကိုဘာကြောင့်မဖိတ်ကြားရတာပါလဲ
EU တွေသူတို့ရဲ့တောင်းဆိုချက်ကတော့တိုင်းသားတွေရဲ့အခွင့်အရေးဒါတွေကိုကျွန်တော်တို့ကချေချေလေးလေးဆွေးနွေးဖို့ပဲလိုတယ်ခုနပြောတဲ့ PDF တန်ယူကြီးအဖွဲ့တွေအနေနဲ့ EU တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလုပ်တာကိုကျွန်တော်တို့တွေ့ရတ
ယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရှင်းပြသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မီဒီယာမြင်ကွင်းကျဲသရရှင်ပေးစာသတင်းတွေကသုတထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါရခင်ဗျာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ကပဲပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့Kiev မြို့တော်မှာတွေ့ဆုံခဲ့ကြမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစစ်ကမ်းမြို့ကတမနီဆက်ရုံအပြင်ယူကရိန်းအရှေ့ပိုင်းဒေသတွေကိုတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်နက်ချဖို့အတွက်ရုရှားကတောင်းဆိုနေပေမဲ့လက်မခံနဲ့ပြန်ပြီးခုခံနေတဲ့ယူကရိန်းတပ်တွေရှိရာမာရီယိုပိုကအဇော့စတယ်တမနီဆက်ရုံကိုရုရှားတပ်တွေကနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဒီဆက်ရုံထဲမှာထောင်နဲ့ချီတဲ့ယူကရိန်းတိုက်ခိုက်ရေးဓမားတွေနဲ့ရပ်သားတွေရှိနေပြီးရုရှားတပ်တွေမသိမ်းနိုင်ပဲဖြစ်နေတာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆက်ရုံဝင်းကိုတင်းတင်းကြပ်ကြပ်ပိတ်ဆို့ထားဖို့အမိန့်ပေးထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့ကာကွယ်ဝန်ကြီးအော့စတင်တို့ယူကရိန်းမြို့တော် Kiev ကိုလာရောက်มาဖြစ်ကြောင်းယူကရိန်းသမ္မတကကြေညာခဲ့ပေမဲ့ယူကရိန်းကိုရုရှားဝင်ကျူးကျော်ခဲ့ခြင်းကစပြီးပရမဆုံးအမေရိကန်အဆင့်မြင့်အရာရှိတွေယူကရိန်းကိုသွားမဲ့ဒီခီးစဉ်အတွက်အမေရိကန်ဘက်ကတော့အတိမပြုပါဘူးယူကရိန်းအနေနဲ့အမေရိကန်တွေဘက်ကလက်နက်ရောလုံခြုံရေးအာမခံချက်တွေပါပေးဖို့အတွက်မျှော်လင့်ထားကြောင်းစနေနေ့ပဲကီယက်ဗူဒါယုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအတွက်စီးပွားရေးအထောက်အကူဖြစ်တဲ့ဒေါ်လာတန်း900နဲ့တူလက်နက်တွေပို့ပေးဖို့အတွက်ဒေါ်လာတန်း100တည်ပြုပေးထားတာပါသင်္ဘန်းနွမ်းနေနေပြီဖြစ်တဲ့ဒေသခံတွေကိုထောက်ထားတဲ့အနေနဲ့ယူကရိန်းမှာတိုက်ခိုက်မှုတွေရပ်ဆဲဖို့ပေါ်ရဟမင်းကြီးဖရန်စစ်ကပန်ကြားလိုက်တယ်လို့စစ်ပွဲအရှိန်မြင့်လာမှာကိုမလိုလားတဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ
် Rinnovo la pelo una tregua pasquale segno minimo e tangibile di una volontà di pace
အပြစ်ခံရစေဖို့ ਨੇ နိုင်ငံရေးလိုလားတယ်ဆိုတာသူတွေချာချာပြတာကြဖို့ထပ်ပြီးပန်ကြားပေးရစေပင်မနေပြီဖြစ်တဲ့လူလူကိုကူညီတဲ့အနေနဲ့တိုက်ခိုက်မှုတွေရကြပါလို့ပေါ်ရဟမင်းကြီးကစိန့်ပီတာရှင်ပြန်က Easter ဆုတောင်းပွဲတက်ရောက်လာတဲ့တောင်းနေချီတဲ့ပရိသတ်ကိုကြောကြခဲ့တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားမှာရှိတဲ့ Shio Orthodox နဲ့ Catholic ဘာသာဝင်တွေအပါအဝင်အရှေ့ပိုင်းခရစ်ယာန်တွေရဲ့ Easter ပွဲတော်ကျင်းပခြင်းဟာတိုက်တိုက်ဆိုင်ဆိုင်ပဲရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့နှစ်လပြည့်နေ့လည်းဖြစ်ပါတယ်။စစ်ပွဲပိုပြီးပြင်းထန်လာနေတဲ့အတွက်အခုလိုပန်ကြားရတာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းကခရစ်ယာန်တွေ Shio Orthodox ခရစ်ယာန် Easter ပွဲဆင်နွှဲနေချိန်မှာပဲဒေသရင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပြင်ထောင်နဲ့ချီတေဆုံးသွားပြီးတန်းနဲ့ချီအိုးရင်ဆွန့်ခွာထွက်ပြေးရတယ်လို့မြို့ရွာတွေလည်းပျက်စီးနေတာပါ။ဒါကြောင့်နိုင်ငံရေးခေါင်းဆောင်တွေနဲ့ငင်းငင်းချမ်းချမ်းနေချင်းနဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ပြီးစစ်ရှင်ကိုလျှော့ကြဖို့လည်းပန်ကြားခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတာလီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လဲပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ခေါင်းဆောင်နှစ်ဦးဟာ အီရန်နဲ့သူ့အဖွဲ့ရဲ့ချင်းချောက်မှုအပါအဝင်ဒေသရင်းနဲ့ကမ္ဘာတလောလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့သမရအင်ဂျူကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေလျော့ပါစေဖို့နဲ့ရမဒန်ဥပုသ်ငြိမ်းချမ်းစွာပြီးဆုံးစေဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေကြားကြိုးပမ်းနေမှုတွေကိုလည်းသမရဘိုင်ဒန်ကအတိအမှတ်ပြုကြောင်းသမရအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ခေါင်းဆောင်ဟောင်းတွေလှုပ်ဆောင်ခဲ့တယ်လို့သမရဘိုင်ဒန်ကလည်းအစ္စရေးနဲ့အစ္စရေးကာကွယ်ဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးခိုင်ခိုင်မာမာထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့တယ်လို့လည်းသမရအင်ဂျူကပြောပါတယ်။ဒီထဲမှာအစ္စရေးရဲ့ဒုံခွန်းတုံအိုင်းတုံလေကြောင်းကာကွယ်စနစ်အတွက်အမေရိကန်ဒေါ်လာ1ဘီလျံထပ်ပြီးဖြည့်ဆည်းပေးမှာဖြစ်ကြောင်းလည်းပြောပါတယ်။တင်းနင်းရင်းနေမှာကျင်းပါတဲ့2020ပြည်သက်သမရရွေးကောက်ပွဲမှာလက်ရှိသမရအီမန်နျူအယ်မက်ခရွန်ကရေးတွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သားနေပါတယ်။မဲရက်လက်အတည်ပြုပြီးရင်တော့သူဟာနှစ်ပေါင်း20အတွင်းပြည်သက်မှာဒုတိယတက်တန်းဆက်ပြီးအရွေးခံရတဲ့သမရဖြစ်လာတော့မှာပါ။ဒီမဲရက်လက်တွေဟာအတိမဖြစ်သေးတယ်လို့ရွေးကောက်ပွဲမှာသူအရေးနိုင်ကြောင်းလက်ပန်းကဝန်ခံခဲ့ပေမဲ့ရှိလာတယ်မှာဥပရေပြုတ်လွတ်တော်ရွေးကောက်ပွဲပြုတ်လုံမှာဖြစ်တဲ့အတွက်ပွဲကမပြီးသေးဘူးလို့သူ့ထောက်ခံသူတွေကပြောကြားခဲ့တာပါ2018ခုရွေးကောက်ပွဲကလေးကလက်ပန်းကိုနိုင်ခဲ့တဲ့သမရမေခရွန်ကလည်းသူ့ပြိုင်ဘက်ပေါ်မှာလှောင်ပြောင်တာတွေမလုပ်ဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ်လက်ရဆွန်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမရမေခရွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ် EU အတွက်အရေးပါတဲ့ပြင်သစ်နိုင်ငံမှာနိုင်ငံရေးအရာရုပ်တရက်အပြောင်းအလဲတွေဖြစ်မလာဘူးဆိုတာသိကြသွားတဲ့အတွက်စိတ်အေးသွားကြတာဖြစ်ပြီးသမရမေခရွန်ရဲ့အောင်မြင်မှုကိုကြိုဆိုကြောင်း EU ဥရောပသမဂ္ဂအကြီးအကဲအာဆူလာဗွန်ဒလီယန်က Twitter ကနေပြောပါတယ်။ဥရောပကောင်စီအကြီးအကဲ Charles Michael ကတော့ဥရောပမှာလေမိုးထန်နေတဲ့ပြင်သစ်ကဥရောပနဲ့တသားတည်းရှိနေတာကိုလိုလားကြောင်းပြောပါတယ်။ EU ကနေနှုတ်ထွက်ခဲ့တဲ့ Britain ကလည်းပြင်သစ်သမရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါတိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့ချစ်ကြည်ရေးတရာအမှတ်၈ထိပ်မြောက်ဝတီမြို့ဘက်ချမ်းမှာ AP23 စနေနေ့ညကကားဘုံးထောင်ပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်ထိုင်းနိုင်ငံဘက်ကနယ်စပ်ဒေသကိုလုံခြုံရေးတင်းကျပ်ထားလိုက်ကြောင်းဘန်ကောက်ပို့စ်သတင်းစာကရေးပါတယ်စနေနေ့ညပေါက်ကွဲသံကြီးဟာမြောက်ဝတီရဲ့တစ်ဖက်ချမ်းမဲဆောင်မျိုးကတော့ရှင်းရှင်းလင်းလင်းကြားခဲ့ရတယ်လို့ဆိုပါတယ်ချစ်ကြည်ရေးတရားထိတ်ကမြဝတီစစ်စေးရေးဂိတ်ရှိမှာရပ်ထားတဲ့ကားထဲမှာဘုံးထောင်ထားခဲ့တာဖြစ်နိုင်တယ်လို့ယူဆရပြီးစစ်ကောင်စီကိုစန့်ကျင်တဲ့အင်အားစုတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ဘန်ကောက်ပို့စ်ကရေးပါတယ်ပေါက်ကွဲမှုဖြစ်ပြီးချိန်မှာအဲ့ဒီနေရာနားတဝိုက်လျှက်စစ်မီးပြတ်တောက်သွားပြီးတနက်ပစ်ခတ်တန်းအချက်30လောက်ကျားရတယ်လို့လည်းပြောပါတယ်ဒီပေါက်ကွဲမှုကြောင့်အနီးဝန်းကျင်ကအဆောက်အုံတချို့နဲ့ကားတွေပျက်စီးခဲ့ရပါတယ်လူအသေးပြောက်တဲ့ရင်ကိုတော့မကြမ်းရသေးပါဘူးအခုဆိုရင်နရာဆူအန်ဆိုတဲ့ရေးပေါ်လုံညုံရေးကုမ္ပဏီနဲ့ထိုင်းနေကြသောရဲတပ်ဖွဲ့တို့ပူးပေါင်းပြီးမဲဆောက်မြို့ထဲမှာကင်းလှည့်စစ်ဆင်းနေပါတယ်မြောက်ဝတီတရားထိပ်ပေါက်ကွဲမှုမတိုင်ခင်မှာထိုင်းနိုင်ငံတည်းခိုးဝင်လာတဲ့မြန်မာအမျိုးသား24ဦးနဲ့အမျိုးသမီး25ဦးတို့ကိုထိုင်းနေကြသောတပ်ကဖမ်းမိခဲ့ပြီးသူတို့ကိုစစ်ဆေးရမှာဗန်ကောက်နဲ့အခြားမြို့တွေမှာအလုတ်ကန်ရရှိဖို့စောင့်ဆိုင်းနေတော့အခုလိုဖမ်းခံရတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာနိုင်ငံဗချမ်းရှိတဲ့နာဂတိုင်းရင်းသားတွေနဲ့အိန္ဒိယဗချမ်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏိပူးပြည်နယ်ဥကရုမြို့မှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဇင်တွန်းထန်ကူးလို့ခေါ်တဲ့နာဂမျိုးနွယ်စုအဖွဲ့အစည်းထီထောင်ချင်းအနှစ်80ပြည့်အထိမ့်အခမ်းအနားကိုတန်ကူးနာဂလူမျိုးစုနေထိုင်ရာတာလူးဤရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနွယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တသားတည်းရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူရွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှလစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဘာရဲ့မွေးရဇာတိလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတွေကအာတန်၊နာဂါလန်၊မဏိပူ အရုဏာချာပရာဒက်စ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမာလေနေထိုင်ကြတာပါမြန်မာပြည်စကိုင်းတိုင်းအခြေဆိုင်အရှိဘက်နာကကျောင်းသားများအစည်းအရုံး ENSA အဖွဲ့ဝင်တွေကတော့ဥကရုမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်ပေါင်းများစွာခီးချမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ် ENSA ကျောင်းသားအစည်းအရုံးဥက္ကဋ္ဌနော့ပိုင်ကတော့မြန်မာပြည်တွေကနာဂတွေဟာအပြစ်ပဲခံရပြီးအမှောင်ခေတ်တဲမှာနေထိုင်ရတယ်လို့ပြောပါတယ်တချိန်ကျရင်နာဂမျိုးနယ်စုတွေအားလုံးတပေါင်းတစ်စီးတည်းဖြစ်သွားကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ခင်ဗျာ။ငှက်ပြားယောဂတက်ဖြစ်ရမှာတိတာတဲ့အပြောင်းလဲတွေဖြစ်လာအောင်လို့ငှက်ပြားကာကွယ်ဆေးကိုပို့ပြီးအသုံးပြုကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က AP25 ရဲ့နေ့မှာကြာရောက်မဲ့ကမ္ဘာ့ငှက်ပြားယောဂတိုက်ဖျက်ရေးနေ့မတိုင်ခင်တိုက်တွန်းလိုက်ပါတယ်။ WHO ရဲ့ငှက်ပြားကာကွယ်ဆေးဌာနအကြီးအကဲ Mary Hammer ကတော့နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ငှက်ပြားကာကွယ်ထိုးစစ်အစီအစဉ်ကစိတ်ချရပြီးအသေးပြောက်နှုံးလျှော့ချနိုင်တာတွေ့ရတယ်လို့ပြောပါတယ
် We saw a 30% drop in children being brought to the hospitals with deadly severe malaria and we also saw
ဒီနေ့ငှက်ပြားကြောင့်ဆေးရုံရောက်ပြီးသေဆုံးရတဲ့ကလေးအရေအတွက်က30ရာခိုင်နှုန်းထိကျဆင်းလာတာတွေ့ရတယ်လို့ကလေးငယ်အားလုံးရဲ့အသေးပြောက်မှုနှုံး10ရာခိုင်နှုန်းကျဆင်းလာတာတွေ့ရပါတယ်ကာကွယ်ဆေးကသာကြဲကြဲပြန့်ပြန့်ဆက်သုံးမယ်ဆိုရင်တနှစ်ကိုခံမှန်းကြေနောက်ထပ်ကလေးငယ်8000ရဲ့အသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့သူမကပြောသွားတာပါအခုချိန်ဒီဆိုရင်လူပေါင်း300ကျော်ငှက်ပြားကြောင့်ဖျားနာခဲ့ရပြီးလူ6သိန်းကျော်သေဆုံးခဲ့ရတာပါအဲ့ဒီသေဆုံးသူတွေတဲက5သိန်းနီးပါးဟာအာဖရိကတိုက်တဲကကလေးငယ်တွေဖြစ်ပါတယ်ငှက်ပြားကာကွယ်ဆေးထိုးတဲ့စမ်းသပ်အစီအစဉ်ကို2019ခုနှစ်ဂါနာကင်ညာမာလာဝီနိုင်ငံတွေမှာစတင်ခဲ့ပြီးကလေးငယ်1000ကျော်ကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်တွေကနေမြေထွက်ဝဲနေပါဖြစ်တဲ့မိုးကောင်ရေရှားတဲ့တန်းခံရတဲ့ခရိုင်33ခုဟာတနင်္ဂနွေနေ့တည်တုံးပြီးဆက်လက်လောင်ကျွမ်းနေတဲ့အတွက်နေမြေဒေသ20ကိုပြည်နယ်အုပ်ချုပ်ရေးမှူးဂရစ်ဆမ်ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ AP ချိုင်းယန်တွေကနယူးမက္ကဆီကိုပြည်နယ်ရဲ့မြောက်ဘက်ပိုင်းမှာစတင်ခဲ့တဲ့တုံးပြီးဟာစနေနေ့မှာပြည်နယ်တွေက66စတူယန်မိုင်အကျယ်မှာဒုတိယအကြီးမားဆုံးမီးတောက်အဖြစ်အသွင်ပြောင်းလောင်ကျွမ်းနေတာကြောင့်မူရာနဲ့ဆန်မီဂူအာကောင်တီတဲကလူတွေရေးပေါ်ပြောင်းရွှေ့နေရပါတယ်။လီနဲ့အတူလောင်ကျွမ်းနေတဲ့နောက်ထပ်တော်မီဇာတစ်ခုက AP19 ရဲ့ပြည်နယ်မြောက်ဖက်ချမ်းမှာစတင်လောင်ကျွမ်းခဲ့ပြီးမီးလောင်မြင့်အကျယ်ဟာ86စတူယန်မိုင်ရှိပါတယ်ခင်ဗျာ။အဲ့ဒီဒေသမှာထင်းယူဝတ်တိချပင်နေတဲ့မြေရင်းတွေရှိတာပါ။အခုလောင်ကျွမ်းနေတဲ့တော်မီကြောင့်စိုးရင်ပြီးတင်းရှောင်နေကြတဲ့အနီနာအရီဇိုနာပြည်နယ်ကဒေသခံတွေကတော့တနင်္ဂနွေနေ့မနက်ပိုင်းမှာသူတို့ရဲ့နေအိမ်တွေကိုပြန်လာခွင့်ပြုနေပါတယ်ခင်ဗျာ
တင်းလာနေမနေခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်ကထာဝရညီညာရေးအတွက်ထိထိရောက်ဖြစ်အောင်သူကိုယ်တိုင်နဲ့လာရောက်ဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်တိုင်းသာခေါင်းဆောင်တွေဘက်ကမရှင်းမလင်းဖြစ်နေကြပါတယ်။တိုင်းသာခေါင်းဆောင်အများစုကအခုလိုကမ်းလှမ်းတာကိုသူတို့ကြိုမသိထားပဲအချင်းချင်းအရင်ဦးဆုံးညှိနှိုင်းဖို့အချိန်ယူရအောင်မှာမို့လက်ရှိအချိန်မှာထူးခြားတဲ့တွေးဆမှုဖြစ်ဖို့အားနည်းနေလေအောင်မယ်လို့သုံးသပ်ကြပါတယ်။ဒီဆွေးနွေးပွဲမှာNUG PDF တို့လိုမြေပြင်မှာအဓိကလှုပ်ရှားနေတဲ့အဖွဲ့တွေကိုဘာကြောင့်မဖိတ်ရသလဲဆိုတဲ့အပေါ်မှာလဲစစ်ကောင်စီပြောခွင့်ရကရှင်းပြထားပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်ပြီးတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အခုလိုကံလန့်မှုပေါ်KNU ကရင်မျိုးသားစည်းရုံးအထွေထွေတွင်မူဖရိုတာတို့မူက
ကျွန်တော်တို့ကတော့အစည်းအဝေးတော့မထိုင်ရသေးဘူးဒါပေမဲ့မူကတော့ရှိထားတယ်လေကျွန်တော်တို့ကငင်းချမ်းရင်မြန်လန်းလိုလာတယ်ဒါပေမဲ့ညနေ80ကျော်ကြာအမြင့်တွယ်နေတဲ့ပြဿနာဖြေရှင်းရေးကိုဥတည်တဲ့အချက်တွေရှိခြင်းမရှိခြင်းကိုအခြေခံလို့တော့ကျွန်တော်ရှာနေတော့ဦးမယ်ပေါ့လူကိုယ်တိုင်တွေ့တာလားဒါမှမဟုတ်လေအဖွဲ့နဲ့တွေ့လားဆိုတာကမူဝါဒပေါ်မှာပဲမူတည်ရဲ့ဆိုတော့တမှု6ချက်နဲ့ဆက်လုပ်သေးလားမလုပ်သေးဘူးလားဆိုတာလေးတော့သူရှင်းရှင်းလေးပြောနိုင်ကောင်းမယ်သူယူဆချက်သူခံယူချက်များပြောင်းသွားသလားပေါ့အဲ့ဒါလေးလည်းသိချင်လာလေနောက်တစ်ခုကတော့စစ်တပ်ရော PDF ရော EO ရော NUG ရော CRPH ရော stakeholder အစ်တီအောင်းတွေအကုန်လုံးကတဲ့အဖွဲ့ပဲဖြစ်ဖြစ်တော့စစ်တပ်မှာမဟုတ်ဘူးငင်းချမ်းရေးလို့ကြွေးကြော်လိုက်မယ်ဆိုရင်တော့အ ရှိတရားကိုအခြေခံပြီးဖြည့်ရှင်းတဲ့လမ်းကြောင်းကိုဖန်တီးဖို့ပထမအဦးဆုံး propose လုပ်တင်ပါလေ
ဒီပေါ်အေးအေးရခိုင်တက်တော်ပြောခွင့်ရခိုင်သူခကလည်
းကျွန်တော်တို့ ULA ဘော်ကွန်ပလီထဲမှာလည်းဆွေးနွေးရအောင်မယ်ဗျကျွန်တော်တို့ရဲ့ညီနောင်မဟာမိတ်အဖွဲ့အစည်းတွေဂျားထဲမှာလည်းပဲဆွေးနွေးရအောင်မယ်ဟိုပြီးမှပဲဟိုပြောလို့ရမယ်ဗျ
ကြာပြင်UWSA လို့တကောက်ခေါ်တဲ့ဝါတက်ဖွဲ့လာရှိုယုံတာဝန်ခံဦးညီရန်က
ဌာနချုပ်ဖက်ကပေါ့နော်ဒီမှတ်ချက်ပစုံတွေကတော့လေးမလာသေးဘူးနော်အချင်းချင်းနော
်အချိန်ထဲမှာတရားပြည်နယ်ကဒေသခံမျိုးပြပျောက်ကြားအဖွဲ့တွေနဲ့ပေါင်းလုပ်နေရတဲ့ KNPP ကရင်ပြည်မျိုးသားတုတ်တဲ့ပါတီအတွင်းမှုတစ်ခုတန်ရယ်ကလည
်းဒါကအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်ပေါ့လေပပိလက်ဆွေသူဖိတ်ကြားတဲ့အပေါ်မှာကကျွန်တော်တို့ရဲ့တိုင်းနာတောင်းလိုင်းရဲ့အဖွဲ့အစည်းတွေကိုကျခွဲဖို့နောက်မှဒီတိုင်းနာနဲ့ဒီပြမ PDF တော်လိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့တတဲ့ပဲလို့တော့ကျွန်တော်တို့မြင်တယ်ဒီအချိန်မှာသူတို့စစ်ကောင်စီတပ်ဖက်ကတော်တော်လေးဖိအိုပြဲဖြစ်နေပြီးထိလေထိနာနေပြီးသူတို့ဒီအချိန်မှာဆွေးနွေးလိုက်ရရောသူ့အတွက်တက်တာမယ်လို့စည်းစားကောင်စည်းစားလိုက်မယ်ဒီကြားထဲမှာလေကျွန်တော်တို့ဘူကော်မတီအားလုံးကဆွေးနွေးမှုကတော့မလုပ်ရသေးဘူးလေဘယ်လိုပဲဆွေးနွေးမှာတိမဲလို့တော့သူပြချက်ကထွက်လာမှာမဟုတ်ဘူး
။ကြာပြင် PPSD လို့တူကခေါ်တဲ့အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့ရဲ့ငြိမ်းချမ်းရေးဦးဆောင်အဖွဲ့ကအကြံပေးဦးခွန်ဆိုင်က
SAC ရဲ့တပ်တန်းကနောက်ထပ်6လပဲကျန်တော့ပြီဆိုတော့ဒီရုပ်ကောက်ပွဲချင်းပဘူးရန်ပြင်ဆင်နိုင်ဖို့ဆိုတာအချိန်ကတိတ်မများတော့ဘူးပေါ့ဗျ။အဲ့လိုမျိုးပြင်ဆင်ဖို့ဆိုရင်ငါလိုချင်တာလည်းရကျင်တယ်ဆိုလို့ရှိရင်သူများလိုချင်တာလည်းပေးနိုင်အောင်ပတ်ချုပ်ကြီးရဲ့ကျူးစားဖို့တို့ပါလေ။သူကဘာပေးမယ်ဆိုတာမပြောဘဲနဲ့ဆွေးနွေးကျင်တယ်ဆိုလို့ရှိရင်အနည်းဆုံးပထမတစ်ချိန်ကတော့နည်းလိမ့်မယ်။တကယ်လို့တွေ့ပြီးတဲ့အချိန်မှာခင်ဗျားတို့ဒါပေးမယ်ဆိုတဲ့အခါကျလို့ရှိရင်တမျိုးဖြစ်မှာပေါ့။လောလောဆယ်ကတော့သူကရှိပေမဲ့မပေးဘူး။ဒီ NUG တို့ဘာလို့ကတော့ဘာမှမရှိဘဲနဲ့ပေးမယ်ဆိုတဲ့အခါကျတော့ကြားထဲမှာရှိနေတဲ့ EEO တွေကဘယ်လိုဆုံးဖြတ်မှာလဲချက်ချင်းမေလအတွင်းမှာချက်ချင်းဖြစ်ဖို့ဆိုတာအားနေဦးမယ်ပေါ့ဗျာအများကြီးထပ်ကြိုးစားရအောင
်စစ်ကောင်စီက EEO တွေကိုဒါကန့်လန့်ပြီး NUG နဲ့ PDF တွေကိုဘာကြောင့်မကန့်လန့်ရပါလဲလို့မေးရမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ
်ဒီဝေဖန်မှုပုံကျတော့ပြောချင်တာကတော့ဒီ EEO အဖွဲ့တွေနဲ့PDF NUG အပြီးကအကြမ်းဖက်အဖွဲ့တွေနဲ့ကဖြစ်တည်မှုကိုတမိုင်းကြောင်းရောမတူပါဘူးဗျ။တိုင်းရင်းသားတွေရဲ့အခွင့်အရေးတိုင်းရင်းသားနေမြေတွေရဲ့အခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ဒီ PDF NUG အဖွဲ့ဆိုတဲ့အဖွဲ့တွေဒီဖြစ်ပေါ်လာတဲ့အကြောင်းရင်းကနွေဘာလာရွေးကောက်ပွဲမြဲမတော်မှုတွေကိုတွေးဆဆွေးနွေးညှိနှိုင်းရေးလမ်းကြောင်းအရာပွားဖို့ဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်။အစိုးရကနေဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်နောက်ပိုင်းမှာတွတ်တော်ခေါ်ယူပြီးဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်။ပြီးရင်အကြီးအကဲအဆင့်တွေဖြည့်ရှင်းပြီးကိုကျွန်တော်တောင်းဆိုခဲ့တယ်။တက်တဲ့ထောက်ထားခိုင်ခံလုံနဲ့ပြခဲ့တာပဲ။ဒါတွေကိုဖြည့်ရှင်းမပေးဘဲလွတ်တော်အတင်းခေါ်ယူဖို့ကြိုးစားတဲ့အတွက်နိုင်ငံရေးအရာအရေးပေါ်အခြေအနေကြီးညာပြီးဖေဖော်ဝါရီလတည့်ရက်နေ့မှာကျွန်တော်တို့နိုင်ငံတော်တာဝန်ရယူခဲ့ရတယ်။အဲဒီနိုင်ငံတော်တာဝန်ရယူပြီးတဲ့အခါမှာလည်းဒီလွတ်တော်ကိုယ်စားလှယ်လောင်းဆိုတဲ့သူတွေဒါနေပြည်တော်စီရင်ရိတ်တာမှာရှိတာပဲ။သူတို့စီကိုသွားရှင်းပြတယ်။ရှင်းပြပြီးမှဒါတွေကိုသူတို့နေနေဒီသားလေးတို့ပြန်လွတ်တယ်။တရားဥပဒေနဲ့အညီဖြည့်ရှင်းခဲ့ပါတော့ပြောတယ်။သို့တော့ရောက်တဲ့အခါမှာပြည်သူလူထုကိုဒါထင်အောင်ထင်မှစီယုံနဲ့စီယုံပြီးမှအေးအကြမ်းတက်လုပ်ရတယ်ကိုလောက်ခဲ့တာဖြစ်တယ်။ခွာခြားချက် EU တွေနဲ့ကျွန်တော်တို့အစိုးရဆက်ဆက်ပေါ့နော်။တမတော်နဲ့ပြည်ပကအသွင်းနဲ့ရပ်တည်လာခဲ့တာကြောင်ဖြစ်ပါတယ်။သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအတိကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးလည်းတမတော်တော့နိုင်ငံတော်အစိုးရအနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးတာဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကချစ်ချစ်လေးလေးဆွေးနွေးဖို့ပဲလိုတယ်။ခုနပြောတဲ့ PDF NUG အဖွဲ့တွေအနေနဲ့အဲ့လိုမျိုး EEO တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလောက်တာကိုကျွန်တော်တို့တွေ့ရတယ်။ဟိုအဖွဲ့တွေအနေနဲ့ကသူတို့ရဲ့နေမြေမှာရှိတဲ့စာတင်ကြောင်းတွေသူတို့ရဲ့နေမြေမှာရှိတဲ့ကျန်းမာရေးဌာနတွေသာသနာရေးအဆောက်အုံတွေခုံကြီးတွေတတ်တာချက်တာမရှိဘူးခုဒီ PDF NUG အကြမ်းဖက်အဖွဲ့တွေဒီငါနဲ့မတူငါရတူဆိုတဲ့မူဝါဒကိုခြံဆွဲပြီးကျောင်းတွေဖောက်ခွဲဖျက်ဆီးတယ်ကျောင်းတွေမှာသူတို့တတ်တယ်ဆွဲပြောကြဒါစစ်ဖက်ဆိုင်ရာအသုံးပြုမှုတွေရှိတယ်ဆရာဆရာမတွေကိုတတ်တယ်ဆရာဆရာမတွေကိုဓားတိုက်တယ်ဖြစ်စဉ်တွေအများကြီးရှိပါတယ်အဲပြီးရင်ကျွန်တော်တို့ ကျမ်းမာရေးဝန်ထမ်းတွေကိုမနေနိုင်အောင်လုပ်တယ်ကျမ်းမာရေးဝန်ထမ်းတွေကိုဖမ်းဆီးတတ်ဖြတ်တာတွေလုပ်တယ်ကျမ်းမာရေးဆိုင်ရာစီးကန်းတွေအဆောက်အဦတွေဖောက်ခွဲချက်စီးကြတွေလုပ်တယ်ဆရာတော်တွေတန်ခါတော်တွေကိုတတ်ဖြတ်တာတွေလုပ်တယ်ခုံကြီးကျောင်းတွေကိုမီးရှို့တာတွေလုပ်တယ်အထင်ရှားပါပဲ EU တွေတောင်းမှမလုပ်တဲ့အကြမ်းဖက်မှုတွေကိုလှောက်ဆောင်နေတဲ့အဖွဲ့တွေဖြစ်တယ်ဒါကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ဒါတွေးဆောင်ဆွေးနွေးရေးလမ်းကြောင်းကိုနိုဝင်ဘာလကြတဲ့အတိုင်းရွေးကောက်ပွဲပြီးကြတဲ့ကျွန်တော်သွားခဲ့တယ်ဒါတွေကိုစန့်ကျင်ပြီးမှလုပ်သူတို့ရဲ့မဲမတမာမှုတွေကိုဖုံးကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုအသုံးချပြီးတော့ကြဆောင်ရွက်နေတာပဲဖြစ်တယ်ဒီဖွဲ့တွေကကျွန်တော်တို့ကဆွေးနွေးစရာအကြောင်းမရှိလို့ပြောကြပါတယ်ဒါကြောင့်မလို့ခုနပြောတယ်ပေါ့နော် EU တွေနဲ့ NUG PDL လို့အကြမ်းဖက်အဖွဲ့တွေနဲ့ကိုဒါခွဲခြားအောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေအတိတ်တည်းမရှိတဲ့ဆွဆွဲချက်ဖြစ်ပါတယ်အစားကတည်းကရက်တီကြီးကိုတမိုင်းကိုမတူတဲ့အဖွဲ့တွေဖြစ်တယ်လို့ပြောလို့ပါတယ်အဲဒါတချို့နေရာတွေမှာတချို့ EU အဖွဲ့တွေကဒီ PDF NUG အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေရမျိုးတွေရှိပါတယ်။ဒီ EU အဖွဲ့တွေကိုလည်းကျွန်တော်ပြောချင်တာကမမတမာမှုနဲ့အရေးယူခံမှာကိုရှောင်ရှားပြီးတော့မတမာတဲ့လုပ်ရတဲ့အကြမ်းဖက်လုပ်ရတဲ့နဲ့လုံနေတဲ့ EU တွေနဲ့ဆက်ပေါင်းရင် PDF တွေနဲ့ဆက်ပေါင်းရင်တော့ EU တွေရဲ့နေနေတွေပဲနစ်နာတာပဲအဖတ်တင်နေတယ်လို့ကျွန်တော်အနေနဲ့ပြောလို့ပါ
။တကယ်တော့မြန်မာဆက်ရနာသိမ်းပြီးနိုင်ငံတကာအတော်များများမှာတိုက်ခိုက်မှုတွေပိုပိုဖြစ်လာချိန်မှာအခုစစ်ကောင်စီခေါင်းဆောင်ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအိန္ဒိချင်းတရုတ်နိုင်ငံကလည်းဘလို့ကဏ္ဍကပါမလဲဆိုတာစောင့်ကြည့်အောင်ပဲလို့သုံးသက်သူတွေကဆိုနေပါတယ်ခင
်ကိုဝင်းမင်းပြောပြသွားတာပါခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပြည်တွင်းမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်နဲ့ဘာသာရေးအဆောက်အအုံပေါင်းက1000ဝန်းကျင်ရှိလာပါတယ်ဒီပစ္စည်းမှုတွေဟာစစ်ကောင်စီလက်ချက်လို့ပြည်တွင်းပြည်ပကပြည်စုထားတဲ့စီးရင်တွေမှာပေါ်ပြပေမဲ့စစ်ကောင်စီကတော့ဒါကိုငြင်းဆိုထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီတက်တဲ့လက်အောက်ခံဖွဲ့စည်းတွေကမီးရှို့လို့နေရာပေါင်း254နေရာကလူနေအိမ်ခြေပေါင်း9189လုံးပျက်စီးခဲ့တယ်လို့ Data for Myanmar ကထုတ်ဖော်ရေးသားထားပါတယ်ဒါဟာ2021ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးချိန်ကဆက်လို့အေပီလ13ရက်နေ့အထိသူတို့စုဆောင်းထားတဲ့အချက်လို့ပြောပါတယ်။လူခွင့်ရဲ့အဖွဲ့တွေနဲ့ဆစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကထုတ်ပြန်တဲ့စီးရင်တွေကိုအခြေခံထားတဲ့ဒီအရေးအတွက်ထက်လက်တွင်မြေပြင်မှာစစ်ကောင်စီတပ်တွေကမီးရှို့လို့ပျက်စီးသွားရတဲ့စီးရင်ကပိုများနိုင်တယ်လို့လည်းပြောထားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းတဲမှာတော့အခုထိနေရမပြောင်းနိုင်ဘဲရွာလုံးကျွတ်ထွက်ပြေးနေရတာတွေရှိပါတယ်။ကိုဒူကိုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့ဒေသခံတဦးကပြောပါတယ
်။ငါကနေမြေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုရကြော်လေးဟိုအိမ်ပြန်လာခဲ့နေဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီဘာပြန်မရောက်ကြအောင်တချို့တတိလောက်ပဲပြန်လာကြတာခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအဲ့လိုစောက်ပြီးနေကြရတာပေါ့ဟိုပြည်သူတွေဆိုတာကဘာမှမဆိုင်နဲ့အပြစ်မဲ့တဲ့သူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမစနဲ့လောက်ရပေါ့
ဆီယနာသိမ့်ပြီးနောက်ပိုင်းပျက်စီးသွားတဲ့အချိန်မှာလူနေအိမ်ခြေတွေအပြင်ဘာသာရေးအဆောက်အုံတွေလည်းတရားနီးပါးလောက်ပါပါတယ်။အရက်ဖက်အဖွဲ့တချို့ရဲ့ခံမှန်းချက်အရဆိုရင်စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်နဲ့ချင်းပြည်နယ်မှာပျက်စီးသွားတဲ့ဘာသာရေးအဆောက်အုံပေါင်း100ကျော်ထိရှိနေတာပါ။ကုလသမဂ္ဂအဖွဲ့စည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေရဲ့အချက်လက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုတည်းမှာတင်ဘာသာရေးအဆောက်အုံ62ခုလောက်မီးရှို့ဖျက်ဆီးခံရတယ်လို့ဖော်ပြပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့စစ်ကောင်စီတပ်နဲ့ PDF တွေကြားတိုက်ပွဲအတွင်းအဆောက်အုံတွေရန်နေချီမီးလောင်ဖျက်ဆီးခဲ့ပါတယ်။အဲ့ဒီထဲမှာခရီးယံဖျားချောင်းနေလဲပါပါတယ်။ဒေသခံအများစုကတော့ဒါဟာစစ်ကောင်စီတပ်တွေလုပ်တာလို့ပြောပါတယ်။ဆီယနာသိမ်းပြီးတနည်းတော်ချလာခြင်းအဖြစ်ချင်းပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းမှာရှိတဲ့ဘာသာရေးအဆောက်အုံတွေ၊စာတင်ကျောင်းတွေနဲ့ဈေးတွေအပါအဝင်လူနေအိမ်ခြေပေါင်း 8,262 လုံးမီးရှို့ဖျက်ဆီးခန့်ခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်။ ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒာစုကတော့တနိုင်ငံလုံးမှာအဆောင်အုံပေါင်းတောင်းနေချီမိရှုဖြစ်စီခဏရတာဟာလူခွင့်ရေးချိုးဖောက်ခံရတာဖြစ်တယ်လို့ပြောပါတယ
်။ဆိုတော့ပတ်မတ်စောင်းနေတဲ့ဒီလိုလောက်ဆောင်ဖြစ်တာကကြီးလေတဲ့အသိရတူမှုကိုကျူးလွန်ရရောက်တယ်ပေါ့နော်။နှစ်ချက်မှဆိုလို့ရှိရင်တော့ဒါကနိုင်ငံတကာလူသားချင်းစာနာအောက်ခံမှုဥပဒေကိုချိုးဖောက်ကျူးလွန်ရရောက်တယ်။သုံးချက်အရဆိုလို့ရှိရင်တော့ဒါလူလတ်စာရင်းဒီကုက္ကခွင့်ခွင့်ရေးကိုချိုးဖောက်ရရောက်တယ်ပေါ့ဗျာ။
အရက်ဖက်အဖွဲ့တွေရဲ့စီရင်အရာကရားပြည်နယ်ကရင်နီကဒုတိယအများဆုံးမိရှုဖြစ်စည်းခံရတဲ့အထင်မှာပါပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကရားပြည်နယ်တချို့မှာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့လူနေအိမ်တွေမီးလောင်ပျက်စီးတာတွေရှိခဲ့ပါတယ်လွိုင်းကောနဲ့အနီးတစ်ဝိုက်ကကြေးရွာတချို့ဆိုရင်ရှမ်းပြည်ဘက်ကိုရွာလုံးကျွတ်ထွက်ပြေးခိုလုံနေရပါတယ်ကရားပြည်နယ်နမ်းမယ်ခုံမြို့ကနေအိုအိမ်ဆွန့်ခွာထွက်ပြေးလာသူတို့ကတော့လက်နဲ့ကြီးချပြီးသူ့ရဲ့နေအိမ်မိတဲ့ပါသွားတယ်လို့အတိတွေကပြောပေမဲ့သူကိုယ်တိုင်သွားကြည့်ဖို့ကလည်းအခုချိန်ထိနည်းမြေမလုံးကျုံသေးလို့ခက်ခဲနေတယ်လို့ပြောပါတယ
်ဟိုဘလို့ဖြစ်တယ်ဆိုတော့အတိုင်းတောင်ဒီပြုတော့နည်းနည်းခက်တယ်ဒိန်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်တက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေအဲအကြောင်းမလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မပြောမပြတ်နိုင်လောက်အောင်ပါ
တိုက်ပွဲအတွင်းနေအိမ်နဲ့ဘာသာရေးအဆောင်အုံတွေမိလောင်ပျက်စီးတာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ PDF အကြားအပြန်အလှန်ဆွဆွဲပြောဆိုတာတွေရှိပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအာဏာမသိမ်းခင်နဲ့တင်းပြီးနောက်ပိုင်းမှာစစ်တပ်ဖက်ကအခုလိုကျူးလွန်တာတွေမရှိဘူးလို့တုံ့ပြန်ထားပါတယ
်တကယ်လက်တွေ့ဖြစ်နေတာပဲကျွန်တော်ပြောချင်တယ်ဗျဥမာသခိုင်းတိုင်းဒေသကြီးမှာဆိုရင်ပြည်သူဘာဝနဲ့ပြည်သူကာကွယ်စနစ်ကိုကျွန်တော်လုပ်မယ်လို့ကျွန်တော်ပြောခဲ့တယ်အဲ့လိုလှုပ်ဆောင်တဲ့အခါမှာတချို့နေရာတွေမှာပြည်ရွာတွေပြည်သူလူထုရဲ့တောင်းဆိုစရာကျွန်တော်ပြည်သူစစ်တွေဖွဲ့စည်းပေးလိုက်ရတယ် PDF များအနေနဲ့ကတော့အဲ့ပြည်သူစစ်ဖွဲ့စည်းရဲ့ရွာတွေကိုဝိုင်းတိုက်တာမျိုးရှိတယ်ဒါတွေနဲ့ပတ်သက်ပြီးမီးရှို့ဖျက်ဆီးတာတွေရှိတယ်သူတို့မီးရှို့ဖျက်ဆီးပြီးထွက်ပြေးတယ်နောက်ပိုင်းမှာတော့သူကတချို့သောမီဒီယာတွေကိုသတင်းမပေးပြီးတော့ကြတက်မတော်ကပဲမီးရှို့သေးအောင်ပြောတယ်ကျွန်တော်ပြောချင်တာကတော့ဒီလိုလိုဒုက္ခရောက်တယ်ဖြစ်ဖြစ်အိုးမဲ့အိမ်မဲ့ဖြစ်တယ်ဖြစ်ဖြစ်စိုက်ပွဲဆုံးခွာထွက်ပြီးတဲ့ဖြစ်ဖြစ်ကုညီဆောင်ချလာတာကကျွန်တော်အစိုးရပဲဖြစ်ပါတယ်ကျွန်တော်အစိုးရအနေနဲ့ဟောတတ်မတော်နေတော့ကိုအစိုးရကိုဒုက္ခဖြစ်မဲ့လုပ်ရတယ်ကျွန်တော်ဘယ်တော့မှလုံမှာလည်းမဟုတ်ဘူးလုံလို့လုတ်ခင်လည်းမရှိဘူးလုံလို့လုတ်တာလည်းမရှိဘူးဒီဆွဆွဲချက်တွေဒါတွေလုံကြံဖန်တီးနေတဲ့ဒါဆွဆွဲချက်တွေလို့ပဲကျွန်တော်ပြောလိုပါတယ်
စီရင်ပတိပခါကြောင့်ပျက်စီးသွားတဲ့ဘာသာရေးအဆောင်အုံတွေကိုအရင်ကတည်းကကူညီလှုပ်ဆောင်ပေးနေတာတွေရှိခဲ့ပြီးအခုလိုပဋိပခါဖြစ်ပွားချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ချွင်းချက်တွေရှိနိုင်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။တချို့နေရာတွေမှာတော့ဘုံเจ้าတွေမှာတင်တန်းတွေပေးနေရရှိတယ်။ဖျားเจ้าတွေမှာလက်နက်ခရမ်းပုံဝဲထားတာရှိတယ်။ဒါတွေကတော့ကျွန်တော်တို့ပြည်ညာရေးမရှိမနေကိုပြည်သူလူထုရဲ့အတွေ့အဝင်စည်းစိမ်ကိုငှဲ့ညာပြီးတော့ကြာကာကွယ်ပြီးတော့ကျွန်တော်တို့ကိုရောက်ပြီးလုံခြုံရေးရဆောင်ရရရှိပါတယ်အဲ့လိုလုံခြုံရေးရဆောင်ရတဲ့အခါမှာလည်းကျွန်တော်တို့အနေနဲ့ကတော့ rural engagement ဖြစ်ပျက်တိုက်ခိုက်မှုစီးနင်းတွေအတိုင်းပြကြတော့လိုက်နာဆောင်ရွက်လျက်ရှိကြောင်းပြောလိုပါတယ
်ဆီယနာတင်ပြီးနောက်နိုင်ငံတဝမ်းမှာဒေသရင်းပြည်ပခါတွေကြောင့်လူရေ 96,600 ကျော်နေရွှန်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်ရှင်
ပြည်ရင်းကပေးပို့လာတဲ့အခြေအနေတွေကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲသောရရှင်ပေးစာကဏ္ဍသတင်းတွေကတူတာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ပြဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ VOA ရဲ့အင်တာနက်လိပ်စာက burmese.voanews.com ဖြစ်ပါလေဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ကနေ Washington DC မြို့တော်ကနေအခုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလိုင်းနိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်ကြည့်ရှုနေရမှာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သောရရှင်ပေးစာကဏ္ဍသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကျယ်ကိုအရင်တင်ဆက်ချင်ပါတယ်ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီတစ်ပတ်အစီအစဉ်မှာတော့တနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တန်ရေးတမန်ရေးအခြေအနေတွေကိုဆွေးနွေးထားပါတယ် VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရနဲ့တန်ရေးတမန်ရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခဲ့တာ2022ခုနှစ်ဧပြီလ16ရက်နေ့မှာတနှစ်ပြည့်မြောက်ခဲ့ပါပြီ။ NUG တနှစ်ပြည့်သတင်းစာရှင်းလင်းပွဲကိုဧပြီ16ရက်နေ့က NUG ရဲ့ဝန်ကြီးနှစ်ဦးဦးဆောင်ပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့NUG သတင်းစာရှင်းလင်းပွဲရဲ့အကြောင်းအရာတွေရေးသားဖော်ပြတာတိတ်မတွေ့ရပါဘူးမီဒီယာတွေမှာအဓိကဦးစားပေးဖော်ပြကြတာကတော့ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့ဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့ရဲ့ NUG အစိုးရဖွဲ့စည်းမှုတနှစ်ပြည့်မိန့်ခွန်းတွေပဲဖြစ်ပါတယ်ယာယီသမ္မတဒူဝါလာရှိလာကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားလက်နက်ကိုင်တပ်တွေဟာကျေးလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာကို VOA သတင်းမှာ AB 16ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကလည်းပြည်တော်စုလွတ်တော်သရုတ်ထကျင်အစည်းအဝေးကိုတင်သွင်းတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းခြင်းတစ်နှစ်ပြည့်အစည်းအဝေးခန်းစာမှာတိုင်းရင်းသားတော်လှန်ရေးအင်အားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့ဖွဲ့စည်းထားတဲ့ပြည်သူ့စစ်မဟာဗျူဟာတပ်ဖွဲ့ပါကဖတွေဟာတနိုင်ငံလုံးရဲ့15ရာခိုင်နှုန်းကိုလွှမ်းမိုးထားနိုင်ပြီဖြစ်တယ်လို့တိုင်းရင်းသားတော်လှန်ရေးမှာမိတွေကလည်းနိုင်ငံရဲ့30ရာခိုင်နှုန်းကိုစိုးမိုးထားနိုင်ပြီလို့ BBC သတင်းမှာ AB 16ရက်နေ့ကဖော်ပြထားပါတယ်
ရိုက်တာသတင်းဌာနကတော့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တိုက်ပွဲဝင်နေတဲ့အင်အားစုတွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်ဟာ Federal Democracy ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ကိုအမျိုးသားညီညွတ်ရေးအစိုးရတနှစ်ပြည့်ချိန် April 16ရက်နေ့မှာရေးသားထားတာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ခေါင်းဆောင်တွေဆီအာနာသိမ်းနာကိုဆန့်ကျင်တဲ့အင်အားစုတွေတိုင်းသားလူမျိုးစုတွေရဲ့ရည်ရွယ်ချက်ဟာစစ်တပ်အုပ်စိုးမှုကိုအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ရေးဖြစ်တယ်လို့ဆောင်းပါးအစမှာဖော်ပြထားပါတယ်။ဆောင်းပါးရဲ့အနှစ်ချုပ်ကတော့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တိုင်းဒေသလူမျိုးစုခေါင်းဆောင်တွေပါဝင်နေ NUG အစိုးရကိုနိုင်ငံတကာကတရားဝင်အစိုးရအဖြစ်ထောက်ခံအသိမှတ်ပြုဖို့ NUG ကတောင်းဆိုတယ်NUG အစိုးရဟာ Federal တပ်မတော်တစ်ခုဖွဲ့စည်းဖို့ရည်ရွယ်ထားတယ်။လာမယ့် April 24ရက်နေ့ဂျကာတာမှာပြုလုပ်မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီပါဝင်ရေးမပါဝင်ရေးဟာထိပ်သီးအစည်းအဝေးစီစဉ်သူတွေအတွက်အကျက်အတည်းဖြစ်နေတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ Writer ဖော်ပြတဲ့ဆောင်းပါးမှာ NUG အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးနဲ့နိုင်ငံတကာထောက်ခံမှုရရေးဟာအဓိကရည်ရွယ်ချက်ဖြစ်တယ်ဆိုတဲ့အချက်ပါဝင်တာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ April ပထမပတ်အတွင်းက American ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG အစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကတန်တမာရေးဆိုင်ရာအသိအမှတ်ပြုမှုအားရစရာရှိပါသလားလို့မေးမြန်းရမှာအခုလိုဖြေကြားတာတွေ့ရပါတယ
်။ NUG အစိုးရကိုတရားဝင်အစိုးရဖြစ်အသိအမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါတယ်။ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုံလုပ်ကြီးနဲ့တို့ရဲ့အသိအမှတ်ပြဖို့ပေါ့အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြဆရာမလို့ပါအစိုးရအဖြစ်အသိအမှတ်မပြပေမဲ့အစိုးရကဲ့သို့ဆက်ဆံမှုက အလုံးမြင်တဲ့အတိုင်းပါပဲကျွန်တော်ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံတယ်တကယ်ကိုကျွန်တော်ရဲ့ပြောကြားချက်နဲ့ကျွန်တော်ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါကကျွန်တော်ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အသိမှမပြုဘူးပဲအစိုးရကတော့ဆက်ဆံတယ်တွေ့ဆုံတယ
် NUG အစိုးရပေါ်ပေါက်လာပြီးတနစ်တာကာလအတွင်းမှာဥရောပပါလီမန်နဲ့လွှတ်တော်တချို့က NUG ကိုအစိုးရအဖြစ်အသိမှတ်ပြုခဲ့ကြတာရှိပေမဲ့အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေအနေနဲ့ NUG ကိုအစိုးရအဖြစ်တရားဝင်အသိမှတ်ပြုတာမရှိသေးပါဘူးဒါပေမဲ့လို့အမေရိကန်ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံအချို့ဟာ NUG နဲ့အစိုးရအဆင့်ဆက်သွယ်မှုဆွေးနွေးမှုတွေကတော့မကြာခဏဆိုသလိုတွေ့နေရပါတယ်ဒီနေရာမှာတစ်ခုသတိပြုရမှာကအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ရဲ့အခန့်ကဏ္ဍပါအမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေက NUCC ရဲ့အခန့်ကဏ္ဍကိုစိတ်ဝင်စားစောင့်ကြည့်လေ့လာနေကြပါတယ် NUG ကိုအစိုးရအဖြစ်သိမှတ်ပြုရေးဟာ NUCC ဖက်ဒရယ်ဗြိတိန်တို့နဲ့ဆက်ဆက်နေတယ်ဆိုတာကိုသတိပြုကြရမှာဖြစ်ပါတယ
်ပလေယာတစ်တွေရဲ့အခန့်ကဏ္ဍအရေးကြီးပါတယ်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC အမျိုးသားညီညွတ်ရေးအစိုးရ NUG တည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်ဒေသခံပြည်သူကာကွယ်ရေးတပ်တွေရဲ့အခမ်းကဏ္ဍကိုထဲ့မစင်စားပဲဒီနိုင်ငံရဲ့ပြဿနာတွေပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ ISP မြန်မာကဆရာနာသိမ့်မှုတနည်းပြည့်ချိန်ထိုးအကဲဖြတ်ရှုထောင့်သုံးရက်မှာထောက်ပြထားပါတယ
်စစ်ကောင်စီဟာတွဲဆုံဆွေးနွေးရေးကိုညှင်းပယ်ထားပြီးအပြတ်ချေမုန်းမယ်လို့ကြွေးကြော်ထားပါတယ်ကြွေးကြော်ထားတဲ့အတိုင်းရက်ဆက်စွာဖိနှိပ်ချေမုန်းနေစေပါအာဆီယံဘုံသဘောတူညီချက်၅ချက်ကိုလည်းလိုက်နာအကောင့်ထည့်ဖို့မှုမရှိသေးပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တွေဟာလက်တလောပြည်လေရေးအပြည့်ထွက်ရေးရာဖြစ်နိုင်ပွဲမရှိသေးဘူးလို့ဆိုရမှာပါ။ NUG အစိုးရအနေနဲ့ရေဒူဆောင်ရွက်ချက်များကိုအားပြုရင်ရေချေမာပြူအားများကိုစနစ်တကျပြင်ဆင်ချမှတ်နိုင်မယ်ဆိုရင်တိုင်းရင်းသားပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေထွက်ပေါ်လာနိုင်ပါတယ်။ချင်းလင်းတိကျတဲ့ရေဒူရေချေမာပြူအားများချပြစည်းရုံးနိုင်မှဒါလင်း NUG အစိုးရကိုအမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာရဲ့တရားဝင်အသိမှတ်ပြုမှုတွေကိုရရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်မဆောင်မရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာအခုကတော့မအေးတန်နာကျော်တင်ဆက်မဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ
ကျင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဆိုရဲတော်ရရှင်ကတော့တရင်တွေထုတ်လွှင့်ပေးတဲ့ view ကြီးကျေးဇူးအမြဲတင်ပါတယ်အမြဲအားပေးလျက်ပါတဲ့ပြီးခဲ့တဲ့တရင်တစ်ပတ်တုန်းကစာရေးလာလို့ပြန်ကြပေးသွားတဲ့တော်ရရှင်ဝင်းမာကတော့သူကနှစ်သက်မှာ view မိသားစုတွေကျဲမာပါစေလို့ဆုတောင်းပေးလာတာမှတ်မိမယ်ထင်ပါတယ်နော်အဲ့ဒါသူ့ကိုပြန်ပြီးတော့ဘေးရန်နေကင်းပြီးတော့ရှင်လန်းချမ်းမြေ့ပါစေလို့စာရေးလိုက်တော့သူကကျမစီကိုမြမပြည့်ကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပေးကြပါဗျာတဲ့ဟုတ်ပါတယ်တော်ရရှင်ဒီအားလုံးလှူလာနေတဲ့တောင်းစုဖြစ်ပါတယ်နော်မောင်ဝင်းမောင်ဝင်းဆိုတဲ့တော်ရရှင်ကတော့ VOE ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာရင်းနဲ့ဒီတော်ရရှင်ဝင်းမာလို့ပဲပြည်သူတွေအတွက်ဆုတောင်းပေးလာပါတယ
်မင်္ဂလာပါ VOE တရင်တွေကိုအမြဲနေ့စဉ်နားထောင်ပြပါတယ်ပြည်တွင်းကပြည်သူတွေရဲ့အခက်အခဲစစ်ပေးရှောင်ရတဲ့ပြည်သူတွေအနှိမ့်ဆက်ခံပြည်သူတွေရဲ့တရင်တွေကြည့်ရမြင်ရတာရင်ထဲမှာမကောင်းဘူးဗျာ VOE တရင်ဌာနနဲ့ဝန်ထမ်းများအားလုံးကိုကျေးဇူးတင်ပါတယ်ပြည်သူတွေတဘာဝဘေးကကင်းဝေးကြပါစီဗျာ
တော်ရရှင်မောင်ဝင်းမြမပြည်သူတွေအတွက်ခံစားရလို့အားလုံးဘေးရန်ခက်တဲ့ကင်းငိမ့်ပါစေဆိုပြီးတော့ဆူတောင်းလာတာဖြစ်ပါတယ် Not at Thorashin Tiao, Tanga, Pipunyare Thorashima. Speaker at Rimbaka Jayo Kere, Yama Nitiku Chema, Tima Yashinid, Yama Shrip Yang Lotari, T Nitiku Chema, below Dreads only Jungi Alezrao, T Thorashin, Shape of Yola Apsiparishin.
Nihongo no Sabi, Nitiku, Jude, the Jangalama. Pibayo Mimaning and the Buddha Bada Windy, a Miazo Nitanjare, Tainangama. Buddha Bada Windy, Shimbu Kamune. Yuya Pide, Poin John Dora, Ubo Saw Bawen, Kudu Gomu, Suzugu, Pujavari. Poin John Tebu, say our Tetan Javi me, the Giran Dwala Wujaro, Nene Akeke Shivari. Gabi Lu, Gamalau Lu Matoyabe, Pian Legare Duri, Miaibabe. Darong Jono Pionilaga, Bangout the Murebu Surudava, Tintanang and Lunda Soyen, Bobiro Miazonebari. The Jangalama, Manayabe, Luluare Dugar. စေရကိုင်းနှုံးကြော်ကြော်တော့ရှိပါတယ်။နှစ်ဆမ်းပိုင်းမှာကိုယ့်အစီအစဉ်နဲ့ကိုဘုံကြောင်းသွားမယ်လို့တိုင်ပင်ထားကြပါမယ်။အလုကနားရမရလို့စိတ်သေးကပဲကုသိုလ်ပြုကြတာတွေလည်းရှိပါတယ်။နောက်ပြီးတော့တကြံကာလအပြီးမှာထိုင်းမှာရှိကြတဲ့ရွှေပြောင်းအလုသားအများစုအလုလက်မဲ့အဖြစ်အလုရှာရခက်ကုန်ပြီးတော့ပြည်တွင်းပွဲစားတွေကအလုရှာကားကိုပိုပြီးဈေးတင်လာကြတာလည်းတွေ့ရပါတယ်။အထောက်အထားမရှိသေးတဲ့သူတွေက ကိုကတော့ VOA အနေနဲ့ Nitema, say the Ludine, Joshua Nanyavazi. Sajaura, the Queen Loma, Shijagondo, Tashi, Tame, Alo, Gongyam Yazwa, Yusau Nambi, Say Chanda, Gui Chanda, Jine, Piso, Nanyavazi, Lu, Sutong Bilai Bari, Kamia.
Hokeva, Tainangan Yashi Nere, Myama, Shibyanglo Dari Jama, Jondrini, Chini Litigo, Didorash and Pione, Yene, Dinette, Alongo, Nette Sumo, no Consesca, Bala, Psipari, a 2 days to Mari.
ဒီသောရရှင်လဲဆက်လျင်းနေမှာနှစ်လတင်တင်ပြေးလာတယ်ဒီရုရှားနိုင်ငံကနေပြီးတော့ယူကရိန်းကိုကျူးကျော်စစ်ထိုးတဲ့ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်နော်ပါဝါမက်ဆိုတဲ့သောရရှင်ရေးလာတဲ့စာကိုအရင်ဆုံးပြောပြပေးခြင်းပါတယ်ချိရတဲ့ VOA ဝိုင်းတော်သားတို့ရေကဘာကြီးဘာဖြစ်နေလဲသိချင်တော့လဲအမြဲလိုလိုအားပေးအစီအစဉ်တွေကိုည
ကဘာတဒောင်းတနေရာတိုင်းကလူထုဂျားကနေစစ်တမ်းခံရတယ်ဆိုတာအကုန်အသိပါပဲရုရှားတွေစင်ဟာအပြည့်မတုံးသေးတာဟာညံ့လို့လားဘာလားတွေးနေကြတဲ့သတင်းကိုဖတ်ရတော့အဝေးကကြုတ်လဲတွေးတဲ့လူတွေကိုအန်အော်မီလို့အခုလိုရေးလိုက်ရတာပါကဘာစစ်ကိုဥတီကျင်နေတဲ့ရုရှားကစင်အားကိုယူကရိန်းလောက်အတွက်အကုန်သုံးစရာကလိုလိုလားဆိုတာမတွေးမိကြဘူးဖြစ်မယ်တကယ်ကဒါကိုပြောချင်မိတာထက်သိကျင်တာလေးနှစ်ခုရှိလို့စာရေးလိုက်မိတာပါ1မြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေတော့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးဝယ်ယူတင်သွင်းပြီး2မြန်မာနိုင်ငံအတွင်းမှာရောတစ်နှစ်ကိုလောင်စာစီဘလောက်ပမာဏထွက်ရှိနေပါသလဲသိပါရစေခင်ဗျာ
โอเคဒီတော့ရှင်ကယူကရိန်းစစ်ပွဲကြောင့်ရေးနေမိကုန်းလေးတွေလည်းမေးလာတာပါသူမေးထားတဲ့အထက်မှာနံပါတ်1မိကုန်းကဒီမြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေလို့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးတင်သွင်းပါတလေတဲ့โอเคမြန်မာနိုင်ငံကရုရှားစီကနေလက်နက်တွေရတယ်ပဲကြားပါတယ်ဒီလောင်စာစီတွေတင်သွင်းတယ်လို့မကြားပါဘူးရှင်ရှာကြည့်တော့လည်းမတွေ့ဘူးမလို့ရုရှားစီကလောင်စာစီမတင်သွင်းမှုလို့ထင်မိပါတယ်အခုမြန်မာနိုင်ငံမှာကလည်းလောင်စာစီတွေသာရှားနေပြီမြေတူမီထားတဲ့လောင်စာအပြည့်အဝရှိတယ်လို့တော့ပြောနေတာပါနော်ဒီမှာတူမီထားတဲ့ မိကနောက်ထပ်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာတော့တစ်နှစ်ကိုလောင်းစားစီဘယ်လောက်ပမာဏထွက်ရှိပါသလဲတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံမကားကဒီရေနံစိမ်းထွက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီ2021ပေါ့နော်ပြီးခဲ့တဲ့နှစ်နိုဝင်ဘာဆိုတော့တိတ်မကြသေးခင်ကာလအထိဆိုရင်ရေနံစိမ်းထုတ်လုပ်မှုကမြန်မာနိုင်ငံမှာအနှိမ်ဆုံးကျရောက်ခဲ့ပါတယ်လို့ဒီမှတ်တမ်းတွေအားသိရှိရပါတယ်ပမာဏအားဖြင့်ဆိုရင်တစ်နှစ်ကိုရေနံစိမ်းစီပေါင်း 8,500 ထုတ်လုပ်နိုင်ပါတယ်ပြင်းပြအားဖြင့်ဆိုရင် 1993 ခုနှစ်ကနေ 2021 အထိကပြင်းပြအားဖြင့်တနည်းကိုရေနံစိမ်းစီပေါင်း 10,000 ခွဲလောက်ထုတ်လုပ်နိုင်တာပါအဲ့ဒါ1993ကနေ 2021 အထိပြင်းပြဖြစ်ပါတယ်ဒီ2026တုန်းကတော့ရေနံစိမ်းစီထုတ်လုပ်မှုပေါင်းအမြင့်ဆုံးကိုတက်ခဲ့ပြီးတော့တနည်းကိုရေနံစိမ်းစီ 23,000 ကျော်ထုတ်လုပ်နိုင်တယ်လို့ပြောထားပါတယ်အဲ့ဒါကအမြင့်ဆုံးအနေထားပါအခုတော့ပြီးခဲ့တဲ့2021နိုဝင်ဘာအနည်းဆုံးအနေထားကိုရောက်ရှိနေပြီးတော့တနည်းကိုရေနံစိမ်းစီပေါင်း 8,500 ပဲထုတ်လုပ်နိုင်တယ်လို့ဒီအင်တာနက်မှာရှာတွေ့တဲ့အချက်အလက်ကပြောထားပါတယ်ရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်နော်သရရှင်နေပို့ပြောကောင်းမွန်အစဉ်ပြတဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲကြွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြမပြည်မပေးစာများကဏ္ဍကိုနားဆင်ရပြီးမှာတော့မညညွလွင်တင်ဆက်မဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါခင်ဗျာ
G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ခွင့်ပြုကြွယ်ဝမှုတွေရှိလာဖို့ယူဟာတွေချမှတ်ရေးတွေကိုအဓိကကင်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကတကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကတကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနာ၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊တောင်ကိုရီးယား၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိက၊တူရကီUK, American ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမည်ရဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။ DAA နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါ့အပြင်တခြားအနိုင်ငံတို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စီရပါ။1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာတကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒရေးအကျက်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20 ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ5နိုင်ငံကဗန္ဒရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒရေးဝန်ကြီးတွေနဲ့ဘဟုပန်အကြီးအကဲတွေတွေ့ဆုံပြီးကမ္ဘာ့ဗန္ဒရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲ့ဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကျတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအရှေ့နိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ်။ G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေတဲက EU မပါဘဲကျန်တဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဖွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ်။ G20 မှာအများရန်အတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော့မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒရေးဝန်ကြီးတွေဗဟုပန်ဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်။အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ
်။မညွန်လွင်ကြောပြသွားတဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ချင်ပါတယ်။ပြင်သစ်နိုင်ငံမှာတွေ့ရတဲ့နဂါးကောင်းနဲ့မြင်းဆက်ရုပ်အငံအရသာကိုရှော့ချလာတဲ့ဂျပန်နိုင်ငံကတီထွင်ထားတဲ့တူတစုံစတာတွေကိုကိုငိမ့်ညံ့နဲ့မက်ခင်ဖြူတွေပြောပြမှာဖြစ်ပါတယ်ဗျာ
။ပြင်သစ်နိုင်ငံအနောက်တောင်ပိုင်းတူလူးစ်မြို့မှာပထမဦးဆုံးအကြိမ်ဖြစ်အဝါရောင်နဂါးကောင်းနဲ့မြင်းဆက်ရုပ်ကြီးမြို့ထဲလဲလဲခဲ့ပါတယ်။လုံမာလွန်နံနယ်ပေးထားတဲ့ဒီဆက်ရုပ်ကြီးဟာအလေးချိန်အားဖြင့်45ဒံရှိပြီးတော့နှာခေါင်းကနေမိခိုးတွေနဲ့မီလီယံတွေကိုမှုတ်ထုတ်နိုင်တာလည်းဖြစ်ပါတယ်။အမြင့်မီတာ70မီတာရှိပြီးပါးစပ်ကလည်းရေတွေမှုတ်ထုတ်နိုင်ပါတယ်။ Franco Gilaro Sierra နဲ့ La Machine အဖွဲ့သားတွေဖန်တီးခဲ့ကြတာဖြစ်ပြီးတရုတ်ဒဏ္ဍာရီတွေကနဂါးကြီးလည်းဖြစ်ပါတယ်။2014ခုနှစ်မှာတရုတ်ပြင်သစ်ဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်နဲ့ဖန်တီးခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံသားတူကငွေကြေးအကုန်ကျခံပေးခဲ့တာပါလူ၁၀ယောက်ထိန်းချုပ်ရတာဖြစ်ပြီးတရုတ်နိုင်ငံဘေကျင်းမြို့မှာပထမဦးဆုံးပြသခဲ့ပြီးပါပြီအဲဒီနောက်ကနေဒါနိုင်ငံအော်တဝါနဲ့ပြင်သစ်နိုင်ငံကာလီမြို့တွေမှာလှည့်လည်ခဲ့ပြီးအခုကတော့တူလူးစ်မြို့မှာအရင်ကဖန်တီးထားတဲ့ဆက်ရုပ်ကြီးတွေဖြစ်တဲ့မီနာတောနဲ့ပင့်ကူကြီးတွေနဲ့အတူထပ်ပြီးလှည့်လည်มาဖြစ်ပါတယ်ရှင
်ကျမကြီးအရာအငံအရသာချော့ထားတဲ့အသားအစာတွေစားတဲ့အခါရသာပိုရှိအောင်စွမ်းဆောင်ပေးနိုင်တဲ့ဒူတမျိုးကိုဂျပန်နိုင်ငံကတီထွင်လိုက်ပါတယ်။ဂျပန်နိုင်ငံမေဂျီတက္ကသိုလ်ကသိပ္ပံနဲ့နည်းပညာပေါင်းပေါက်ခဟိုမီမီယာရှိတာနဲ့ဂျပန်နိုင်ငံကကီရင်အဖျော်ယမကာကုမ္ပဏီတို့ပူးပေါင်းပြီးအရသာကိုပိုပြီးကောင်းအောင်လုပ်ပေးနိုင်တဲ့ဒူကိုစမ်းသပ်တီထွင်တာပါ။အစားအသောက်ထဲမှာပါတဲ့ဆိုဒီယမ်အငံဓာတ်ကိုလျှက်စစ်တပ်နဲ့လှုံ့ဆော်ပေးပြီးအရသာရှိအောင်လုပ်ပေးတာပါ။ဒီဒူကိုအသုံးပြုသူအနေနဲ့လက်ကောက်ဝက်မှာဘက်ထရီအားသုံးကွန်ပျူတာကိရိယာအသေးလေးတစ်ခုကိုဝတ်ဆင်ထားပြီးတော့အဲ့ဒီဆက်ကတူနဲ့ဆက်သွယ်ထားတာပါဒီအထူးတီထွင်ထားတဲ့တူကကျန်းမာရေးအရာစားလျှော့ထည့်ထားတဲ့အစားအသောက်တွေကိုတိတိတမ5စားအထိအငံတက်ကိုတိုးပေးပြီးတော့အရသာရှိအောင်လုပ်ပေးတယ်လို့ပေါမောက်ခမီယာရှိတာကပြောပါတယ်ဂျပန်နိုင်ငံမှာအရွယ်ရောက်ပြီးသားသူတွေဟာစားတစ်နေ့ကို10ဂရမ်လောက်စားသုံးနေပြီးတော့ဒီစားသုံးမှုဟာWHO ကမ္ဘာ့ကျန်းမာရေးဌာနကတားမြစ်ထားတဲ့ပမာဏထက်နှစ်ဆပိုများနေပါတယ်။ဒါကြောင့်လည်းအခုတီထွင်ထားတဲ့ဒူကအစားအသောက်ပုံစံပြောင်းလဲအောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ပရာဇီးနိုင်ငံ Rio de Janeiro မြို့မှာစက်ကူလေယာဉ်လွတ်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းသာသာကျင်းပပါရယ်ပြင်ဆင်ကျင်းပလေးရှိတဲ့6ချိန်မြောက် Red Bull ကမ္ဘာစက်ကူလေယာဉ်လွတ်ပြိုင်ပွဲမှာနိုင်ငံပေါင်း62နိုင်ငံကရှင်ပြိုင်သူ 2,500 ကျော်လာပြိုင်ခဲ့ကြပါရယ်100 gram အလေးချိန်ရှိတဲ့ A4 စာရွက်ကိုသုံးပြီးစက်ကူလေယာဉ်တွေကိုခောက်ရပါရယ်ပိုဝဝေးပြေးစေခြင်းနဲ့စက်ကူလေရင်တွေကိုတောင်ပန်သေးသေးခောက်ရပြီးတော့လေထဲမှာကြာကြာဝဲဖို့အတွက်ကတော့တောင်ပန်တွေကိုလေဟုန်စီးနိုင်အောင်အကြီးကြီးခောက်ရပါတယ်။အဲ့ဒီပြိုင်ပွဲမှာလေထဲမှာအကြဆုံးဝဲနိုင်တဲ့လေရင်စုကိုတော့ဘရာဇီးနိုင်ငံသားပေဒရို ကရူးစ်ကရရှိသွားပြီးလေထဲမှာ9စက္ကန့်ကျော်ကြာပြန်ပြနိုင်ခဲ့ပါတယ်။အဝေးဆုံးလေရင်ရောက်တဲ့စုကိုတော့ဘရာဇီးနိုင်ငံသားအိုက်ဇက်ကီရော့စ်ကရရှိသွားပြီးတော့မီတာ40ကျော်ရောက်အောင်လေရင်ကိုပြစ်လွတ်နိုင်ခဲ့ပါတယ်ရှင်။
အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ဂါနာနိုင်ငံကကောဟာဦးနဲ့အလပီမြို့တွေမှာဒေဟုန်စီးတဲ့ပါရာဂလိုက်ဒင်းလေထီးပွဲတော်ကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါဗျာ။ကိုဗစ် -19 ကပ်ရောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်ကပွဲတော်ကိုရွှေ့ဆိုင်းခဲ့ရပြီးတော့ဒီနှစ်မှာပထမအဆုံးပြန်ကျင်းပတာလည်းဖြစ်ပါတယ်။လူအယောက်400လောက်လာရောက်ခဲ့ကြပြီးတော့ professional ပါရာဂလိုက်ဒင်းလေထီးစီးသူနဲ့အတူစီးကြသလိုကိုဗတာကိုတယောက်တည်းစီးဖို့အတွက်ပစ္စည်းကရိယာအပြည့်အစုံယူလာကြသူတွေလည်းရှိပါတယ်။အမြင့်မီတာ600လောက်ကနေလေသီးနဲ့ခုန်ချပြီးတော့လေဟုန်စီးရတဲ့ပါရာဂလိုက်ဒင်းအားကစားနည်းမှာဂါနာနိုင်ငံဟာအဓိကအချက်အချာနိုင်ငံတစ်ခုဖြစ်ချင်တာပါ။လေဟုန်စီးပါရာဂလိုက်ဒင်းလေသီးကစားနည်းဟာပတ်ဝန်းကျင်လေတိုက်နှုံးနဲ့အခြေအနေတွေပေါ်မူတည်တာကြောင့်ကစားသူတွေအနေနဲ့စိတ်ရှိရမှာဖြစ်တယ်လို့ဘေးအန္တရာယ်ကြားရောက်နိုင်မှုရှိမရှိကိုလည်းသုံးသပ်နိုင်ရမှာဖြစ်တယ်လို့တူဒီတော့ဂါနာနိုင်ငံသားလေဟုန်စီးဆရာဂျိုနာသန်ကွေးကပြောပါတယ်ခင်ဗျာ
ကိုညင်းညက်နဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်တဲ့ထူးခြားစံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပေါ်နေတဲ့လူအကွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေထူးခြားဖြစ်စဉ်သတင်းတွေပေးပို့လိုတဲ့မွေးနေ့လက်ဆောင်ဒေသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့တနင်္လာနေ့ညပိုင်းမှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်သိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့ KF မြို့တော်မှာတွေ့ဆုံခဲ့ကြမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစိတ်ကမ်းမြို့ကတမနီဆက်ရုံအပြင်ယူကရိန်းအရှေ့ပိုင်းဒေသတွေကိုတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတယ်လီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပတဲ့2020ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်ကရေးတွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သာနေပါတယ်။လက်ရဆွန်ပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမ္မတမက်ခရွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာနေဆက်ကျော်ဖြတ်တဲ့ချစ်ကြည်ဒရာအမှတ်1ထိပ်မြဝတီမြို့ပဲ့အချမ်းမှာဧပြီလ23ရက်စနေနေ့ညကကားဘုံးထောင်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိုင်းနိုင်ငံဘက်ကနေဆက်ဒေသကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားလိုက်တယ်လို့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့ခ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်တင်းလာနေမနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.